ရှင်တွေကိုလူတွေအိမ်ထဲမှာနေကြရတဲ့အချိန်နားဖျားမကြမ်းမမာဖြစ်လာရင်တွားရောက်ကူးသနိုင်တဲ့အခမဲ့ fever clinic ဆေးကန်းတွေတိုးချဲ့ဖွင့်လှစ်နေပြီဆိုတာကိုပြောပြပေးချင်ပါတယ်။ရန်ကုန်တိုင်းပါဝင်မြန်မာနိုင်ငံတဝန်းတကြံကာလအတွင်းပြည်သူတွေအပြင်းမထွက်ဖို့ညွှန်ကြားချက်ထုတ်လိုက်တဲ့ဧပြီလ10ရက်နေ့ကနေစလို့ရန်ကုန်မြို့တွင်ကအင်းစိန်မင်္ဂလာတောင်ညို့တာမွေသင်ငန်းကျွန်းဘုဒ္ဓထောင်စတဲ့မြို့နယ်တချို့မှာစေတနာဝင်တဲ့အထူးကုဆရာဝန်ကြီးတွေဆရာဝန်သူနာပြုတွေဦးဆောင်ပြီးတော့ဖီဘာကလင်းနဲ့ဖြားနာလူနာဆေးကုကန်းတွေနေ့စဉ်ဖွင့်လှစ်ပြီးတော့အခမဲ့ကုသပေးနေကြတာပါအခုဆိုရင်တော့လှိုင်သာယာမြို့သစ်ရွှေပြည်သာမြို့သစ်နဲ့တကုတ်မြို့သစ်ရှေးပိုင်းမြို့နယ်စတဲ့မြို့သစ်တွေမှာပါတိုးချဲ့ဖွင့်လှစ်ထားပြီးလို့ဖီဘာကလင်းတွေဖွင့်လှစ်နိုင်ရေးဦးဆောင်ကြိုးပမ်းနေတဲ့စေတနာဝင်တဲ့ဆရာဝန်တွေက VOA မြန်မာပိုင်းကိုပြောပြကြပါတယ်ဒီဆေးကန်းတွေမှာစေတနာဝင်တဲ့ဆေးပညာရှင်တွေကကျမ်းမာရေးလမ်းညွှန်ချက်တွေနဲ့အညီဆေးကုသမှုပေးနေကြပါတယ်လို့မင်္ဂလာတောင်ကျွတ်မြို့နယ်ကျန်းမာရေးဌာနမှဖွင့်လှစ်ထားတဲ့ Fever Clinic ကစေတနာဝင်တဲ့ဆရာဝန်ဒေါက်တာကိုကိုထွေးက VOA ကိုပြောပြပါတယ်
ကျွန်တော်ကတော့ဒီကောက်လေ Fever Clinic ဖွင့်ပြတာလေအဲကျွန်တော်ရက်ွက်တွေထဲမှာအဲဆေးကန်းတော်တော်များများလေအဲ COVID-19 လည်းဖြစ်လာတော့အဲဆေးကန်းတော်တော်များပိတ်သွားကြတယ်အဲ့တော့ Fever Patient တွေတော်တော်များများကြားစရာဆေးကန်းမရှိဘူးဆိုဆေးဝင်ကိုသွားပြကြမယ်ဆိုရင်ဆေးဝင်ပါလူနာတွေပုံဝါမလားပေါ့ဒါဆေးဝင် workload လေးလည်းနည်းနည်းလျှော့လို့ရအောင်လို့ဆိုပြီးတော့ကျွန်တော် Fever Clinic တွေစရန်တာပေါ့လေအခုတော့လောဆယ်တော့လာပြတာတော့ဟိုဖျန်းနိုင်လူနာတွေပဲများပါတယ်ဟုတ်အဲကျွန်တော်တို့လူနာတွေလာပြရဆိုတော့အဓိကတော့အဲ precaution နဲ့ပဲပေါ့လေအဲကျွန်တော်တို့ဆရာဝန်တွေကလည်း PPE တွေဝတ်တယ်အဲဆရာမတွေကလည်း PPE ဝတ်တယ်ကျွန်တော် volunteer တွေကလည်းတက်နိုင်ဆုံးကျွန်တော်တို့ကဝိုးဝေးမှာပဲနေတယ်အဲကျွန်တော်ရဲ့ဒီ decoration လုပ်ထားတာကြီးအကုန်လုံးကလည်းကျွန်တော်တို့အတန်းနိုင်ဆိုတော့အမွေရှက်ဆဲဟိုဟိုအဲ guideline နိုင်မဲ့ပေါ့လေ guideline နိုင်မဲ့သွားတာပေါ့ဟုတ
်ဆေးကမ်းမှာလောက်ကိုင်းနေသူတွေနဲ့လာပြတဲ့လူသားတွေကိုရိုနာဗိုင်းရပ်စ်ရောဂါပိုကူးစက်မဲ့အန္တရာယ်ကနေကိဝေးနေအောင်ဘလို့ကုသလှုပ်ဆောင်ပေးနေပါသလဲဆိုတော့ကိုလည်းရန်ကုန်တိုင်းသင်ကန်းကျုပ်မြို့နယ်က Fever Clinic မှာကုသပေးနေတဲ့ဒေါက်တာကျော်စွာဦးကပြောပြပါတယ
်ဒီကုသပေးတဲ့ဆရာဝန်ကတော့ကျွန်တော်တို့ PPE ဝတ်စုံပေါ့နော်ဒီဥစ္စာကိုကျွန်တော်တို့ဝတ်ပါတယ်အဆရာမတွေပေါ့နာဂူဆရာမပေါ့နော်ဆိုတော့နောက်ဆုံးကျွန်တော်တို့ဒီဟိုဒီဆေးပေါ့လူငါနဲ့ထိတွေ့နိုင်တဲ့ကျွန်တော်ပေါ့နော်နောက်ဆုံးဆရာဝန်တယောက်ကတော့အစာတိကကောင်းပေါ့နော်ခွဲစိတ်ကံတုံးဟာပြီးတော့ကတ်တွေပါတယ်ပေါ့အထုပ်တွေပါတယ် N95 mask တွေပါတယ်တက်ပြီးတော့ကျွန်တော်တို့ဟိုဝိုင်းကူပါတယ်ပြီးတော့ခြားစေနာဝင်တဲ့နေ့ကျတော့ကျွန်တော် mask ပေါ့နော်ရေစာတိက mask တို့လည်းဟိတော့ဝတ်ပြီးတော့ကျွန်တော်တို့ပါမျိုးကူကြပါလေအကယ်၍ပေါ့နော်တန်တရားလူနာတွေ့တယ်ဆိုလို့ရှင်တော့ကျွန်တော်ကဒီမြို့နယ်ဆရာဝန်ကြီးကိုအကြောင်းကြားမြို့နယ်ဆရာဝန်ကြီးကလည်းတဆင့်ကျွန်တော်ရဲ့ဒီစင်တာဆေးရုံကိုကျွန်တော်တို့ refer ပေါ့နော်ညွှန်ပို့ပြီးတော့ကျွန်တော်လွှဲဖို့အစီအစဉ်ရှိပါတယ်ဗျတော့အဓိကတော့ကျွန်တော်တို့ဒီပေါ့လေကိုဗစ်နဲ့ခတ်ဆင်ဆင်လက္ခဏာဆင်တဲ့လူနာတွေပေါ့နော်တကယ်ကဲရတာပေါ့နော်ရောဂါကိုရှိတဲ့လူနာဒီထဲမှာပါလာခဲ့တယ်ဆိုလို့ရှင်အဲ့ဒါတို့နဲ့ဘလိုလားပဲနဲ့ကူးဆက်တာတွေဒါမှမဟုတ်ထိတွေ့မှုတွေဖြစ်မှာလဲကျွန်တော်စိတ်ပူပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ဒီခြေကန်းကိုလာပြမယ်ဆိုလို့ရှိရင်တော့ဒီတကယ်တည်းဖြားတယ်မတက်တာဘူးပေါ့နော်။စိတ်ုံခြေကန်းသွားဖို့ဟိုတော့ဆက်မပြေသေးတဲ့လူတွေကိုကျွန်တော်ကအထူးကဥတည်ပြီးတော့ဟိုကြည့်ပေးနေတော့လေ။အဲ့လိုလူများတွေပဲလာရှိခြင်းပါလေ
။ virus ပိုကူးဆက်ထားတဲ့တန်တရာရှိရင်လဲလိုအပ်တဲ့ဓာတ်ခွဲစစ်ဆေးမှုတွေခံယူနိုင်ဖို့သက်ဆိုင်ရာစိတ်ုံတွေစီကိုပို့ပေးနေသလိုလိုအပ်လာတဲ့အရေးပေါ်အခြေအနေရောက်လာရင်လဲချက်ချင်းစီစဉ်ပေးပါတယ်လို့ဒေါက်တာကိုကိုထွေးကပြောပြပါတယ်
။ကလေးရဲ့တွင်နိုင်ငံပြန်လာလူရှိတယ်။နိုင်ငံပြန်လာလူနဲ့ထိတွေ့ကိုရဲ့လူရှိတယ်။အဲ့လိုလူမျိုးဖြားလာခဲ့ရင်တော့ကျွန်တော်က home quarantine ပေးနေရပါဘောလေဟုတ်။ကျွန်တော်ကအဲ့လူနာမှာကဲလို့အဲ့လိုမျိုးစင်တန်နေရှိလာတော့ကျွန်တော် refer ပေါ့။ ambulance နဲ့ကျွန်တော်ကသက်ဆိုင်ရာTMO ထိဆက်ပြီး TMO ကနေပြီးတော့ညွှန်ကြားတာကျွန်တော်ကဆေးရုံ refer လုပ်ရတာပေါ့လေ
။အခုချိန်ထိကတော့ဒီဖြားတာဆေးကတွေကိုဧပြီလကုန်မေလာဇန်အထိဆက်လက်ဖွင့်လှစ်နိုင်ခြင်းရှိတယ်လို့လည်းဆရာဝန်တွေကပြောပါတယ်။ဒါအပြင် Fever Clinic တွေမှာစေတနာဝင်တဲ့လူဖို့ဆက်ထားရှိတဲ့ဆရာဝန်တွေသူနာပြုတွေလောအပ်တာတာပေးလို့သူတွေအနေနဲ့ဆက်သွယ်ကြဖို့ကိုလည်းတိုးစောထားပါတယ်။ကျွန်မစုဘောကဆက်သွယ်ပေးပြန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။